မြန်မာစစ်ကောင်စီကဒေါန်ဆန်းစုကြည်အပေါ်တရားစွဲထားတဲ့အမှုတွေနဲ့ပတ်သက်လို့ပြီးခဲ့တဲ့သတင်းပတ်အတွင်းနေပြည်တော်ကတည်တံတရားရုံးမှာကြားနာဆစ်ဆီးခဲ့တဲ့အမှုသွားအမှုလာအခြေအနေတွေကိုကိုရနိုင်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ပေါ်စွဲဆိုထားတဲ့အမှုတွေနဲ့ပတ်သက်ပြီးပြီးခဲ့တဲ့ပတ်အတွင်းတရားခွင်ကြားနာမှုတွေကထူးခြားချက်တွေကတော့ပြည်အောင်စုရွေးကောက်ပွဲကော်မရှင် UEC ပေါ်မှာအလျော်ဩဇာတုံ့ဆောင်ရခဲ့တဲ့ဆိုတဲ့အမှုနဲ့ပတ်သက်ပြီးတော့တရားလိုကိုနှစ်ဖက်အပြန်အလှန်ဆစ်ဆီးမိမြန်းခဲ့တာကလကြရနာထားတဲ့စီပွားရေးချန်ပီယံတောင်းတော့နဲ့အစိုးရဝန်ကြီး၃ဦးရဲ့အမှုကိုပြန်ဆစ်ဆီးခဲ့တာနဲ့ရန်ကုန်တိုင်းဝန်ကြီးချုပ်စီကနေရွှေနဲ့ဒေါ်လာတွေရယူရဲဆိုပြီးအောက်ရီလိုက်စားမှုနဲ့စွဲထားတဲ့အမှုတွေကိုစွဲချက်တင်စစ်မတင်စစ်အပိတ်ရှောင်လဲချက်တွေပေးခဲ့ကြတာဖြစ်ပါတယ်။တန်းလာနေကတော့ဒေါ်ဆန်းစုကြည်တမဦးဝင်းမြင့်နဲ့ပြည်တော်စုဝန်ကြီးဟောင်းဦးမင်းသူတို့ဟာ2020ရွေးကောက်ပွဲမှာမလျော်ဩဇာတွေတုံးတယ်ဆိုပြီးတော့ရာဇဝတ်ကြီးပုံမှန်130ကာဒီနဲ့ဆွဲထားတဲ့အမှုတွေနဲ့ပတ်သက်ပြီးဒီလိုဖြစ်သူပြည်တော်စုရွေးကောက်ပွဲကော်မရှင်ညွန်သားရေးမှူးဦးအောင်မျိုးလင်ကိုနှစ်ဖက်ရှင်းလင်းတွေကအပြန်အလှန်မေးခွန်းတွေစစ်ဆေးမေးမြန်းခဲ့တာပါပဲဒီမှုမှာဒီလိုဘက်ကတင်တဲ့ဒီလိုပြတက်တွေအယောက်20ရှိပြီးတော့ဒီတက်တွေအားလုံးကိုနှစ်လအတွင်းအပြီးစစ်ဖို့လဲတရားရုံးဘက်ကအချိန်တတ်မှတ်ထားပါတယ်နိုင်ငံတော်ချိုးချက်အုပ်တွေချိုးဖောက်မှုနဲ့ဒေါန်ဆန်းစုကြည်သူ့ရဲ့စီးပွားရေးချန်ပီယံတောင်းလောင်းနဲ့ NLD ဆိုရဝန်ကြီးတုံးကိုတရားစွဲထားတဲ့အမှုတွေကိုတော့တလကြာရနာထားပြီးတဲ့နောက်ဂျာတာဘီနေကပြန်ပြီးတော့ဆစ်ဆီးခဲ့ပါတယ်။အဲ့ဒီနေ့ကတော့တရားခွင်မှာမှုခင်းတပ်ဖွဲ့ဤပညာဌာနကဤပညာကျွမ်းကျင်တဲ့အရာရှိတယောက်လာရောက်ထွက်ဆိုပြီးတော့ရှောင်းတောင်းလောင်းရဲ့ laptop ကွန်ပျူတာထဲမှာတွေ့ရှိတဲ့အချက်လက်တွေကိုတရားလိုတပ်တွေဖြစ်လာရောက်ထွက်ပြီးတော့တပ်တွေကစာရွက်စာရမ်းတချို့ကိုလည်းတရားရုံးကိုတင်ပြခဲ့တယ်လို့သိရပါတယ်။ဒီယုံကြီးကတော့အစာရင်ရေးပေါ်ခွဲစိတ်ကုသမှုခံယူထားတဲ့ဦးစိုးဝင်းမတက်ရောက်နိုင်ပေမဲ့ NLD အစိုးရရဲ့စီမံပဏာဝန်ကြီးဦးကျော်ဝင်းကတော့ကျမကြီးအပြုအဝမကောင်းတဲ့ကြားကတက်ရောက်ခဲ့တယ်လို့သိရပါတယ်။ဒီယုံကြီးမှာတော့ဒေါန်ဆန်းစုကြည်ရှောင်းတန်းတော့နဲ့ဦးဆက်အောင်တို့ကတော့နေကောင်းမှုတွေ့ရတယ်လို့တရားရုံးနဲ့လူဆက်တဲ့အတိုင်းဝိုင်းကြီးကစုံစမ်းသိရှိရပါတယ်။နေပြည်တော်ကတည်ဆန့်တရားရုံးကိုနိုင်ငံသားတန်လမာတွေကိုဝင်ခွင့်မပေးတာကြောင့်ဩစတြေးလျတန်ယုံဘက်ကတော့လာရောက်နိုင်ခြင်းမရှိတာလဲတွေ့ရပါတယ်။သောကြာနေ့ကတော့ဒေါန်ဆန်းစုကြည်ပေါ်အောက်ရီလိုက်စားမှုနဲ့ဆွဲထားတဲ့အမှုတွေကိုကြားနာဆစ်ဆီးခဲ့ပြီးတော့ NLD အစိုးရလက်ထက်ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းလေးစီကနေဒေါ်လာငွေ6သိန်းနဲ့အခောက်ရှည်9ပိတ်သာလက်ခံရယူရဲဆိုပြီးအောက်ရီလိုက်စားမှုနဲ့ဆွဲထားတဲ့အမှုတွေကိုဆွဲချက်တင်စစ်မတင်စစ်ဆိုတာကိုနှစ်ဖက်အပြစ်သက်ရှောင်လဲချက်ပေးခဲ့ကြပါတယ်။ဦးဖြိုးမင်းလေးဘက်ကဒါယူပေးတယ်လို့ထွက်ဆိုခဲ့ပေမဲ့တရားလိုဘက်ကတက်တည်ခိုင်ခိုင်မာမာတင်ပြနိုင်ခြင်းမရှိခဲ့တာကိုဒေါန်ဆန်းစုကြည်ရဲ့ရှေ့နေဒီဘက်ကတင်ပြနိုင်ခဲ့တယ်လို့လည်းသိရပါတယ်။သူဆွဲချက်သာရှိပြီးတော့အာနာသိန်းတဲ့နေ့ကဒေါန်ဆန်းစုကြည်ကိုဖမ်းဆီးပြီးသူမပိုင်ပစ္စည်းတွေကိုထိန်းသိမ်းတဲ့ဆင်းထဲမှာလဲအဲ့ဒီချွေနဲ့ဒေါ်လာစင်းတွေမပါခဲ့တဲ့အချက်ကိုတင်ပြခဲ့တယ်လို့သိရပါတယ်။ဒီမှုကိုအပြစ်သက်ရှောင်လဲချက်ပေးပြီးဖြစ်တဲ့အတွက်ရှေ့ဘက်မှာတော့ဆွဲချက်တင်မတင်ဆိုတာကိုဆုံးဖြတ်မှာဖြစ်ပါတယ်။တရားလိုဘက်ကတက်တည်ခိုင်ခိုင်မာမာပြသနိုင်ခြင်းမရှိခဲ့တဲ့အမှုကိုဆွဲချက်တင်မတင်ဘူးဆိုတာကတော့တရားရုံးရဲ့အဆုံးဖြတ်ပေါ်မှာမူတည်ပြီးတရားစီရင်လွတ်လပ်ခွင့်တရားဥပဒေစိုးမိုးမှုနဲ့တရားမျှတမှုတွေဘလောက်ရှိရဲဆိုတာတွေကတော့ဘလောက်ထိလွတ်လွတ်လပ်လပ်နဲ့ဥပဒေအတိုင်းတရားမျှတမှုရှိရှိလုပ်နိုင်မလဲဆိုတဲ့ပုံမှာမူတည်နေတာဖြစ်ပါတယ်။ရှင်းလာမဲ့သတင်းပတ်ကြရင်တော့အခုလက်ရှိစစ်ဆေးနေတဲ့အမှုတွေတဲကရှောင်းတောင်းလောင်းရဲ့အမှုကလွယ်ပြီးခြံနဲ့အမှုတွေကတော့ရက်ကြီးပြောင်းပြီးတော့စစ်သွားဖို့နေပြည်တော်တည်ထောင်တရားရုံးကရက်ချင်းနေပေးထားပါတယ်ခင်ဗျာ။